Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2019ခုနှစ်စက်တင်ဘာလ30ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2432 40နဲ့တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်တင်ပြပြမှာပါ။မွန်တိုင်းတန်တဲ့အမေရိကန်ပိုင်ပေါ်တူရီကိုဂျွန်ကူညီကယ်ဆယ်ရေးလုပ်ငန်းအတွက်အမိမိလုံခြုံရေးဌာနယာယီဝန်ကြီးတွားကြည့်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်မြန်မာနိုင်ငံကိုလာဖို့ဖိတ်ခေါ်ထားတဲ့ကိစ္စစဉ်းစားနေတယ်လို့ပြောခွင့်ရကပြောပါတယ်။ရခိုင်မျိုးပိုင်းဒေသကလူတွေအတွက်အကူအညီတွေပြန်ပေးခွင့်ပြုဖို့တောင်းဆိုနေကြပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနာဆီယမ်ရဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမေရိကန်အောက်လွှတ်တော်ကြားနာပွဲမှာမြန်မာတပ်မတ်ကြီးရှိနေခဲ့အရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်လူတွေထောင်ချီထွက်ပြေးနေတာကိုကဘာကဘယ်လိုမြင်တယ်လဲဆိုတာသိသွားမှရမှာပါဆိုတော့အောက်လွှတ်တော်ဒီမိုကရက်ရဲ့အမတ်ရဲ့ပြောကြားချက်နဲ့ပတ်သက်လို့
သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းအသိပေးမှာဖိတ်ကြားမှာဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြခြင်းဖိတ်ကြခြင်းမရှိပါဘူးဆိုတ
ော့အဲဒါကိုပြောပြမယ်။မြန်မာတပ်အမတ်ကြီးဦးအောင်လင်းရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ဒါအပြင်အခုလိုဖိအားပေးနေတာတွေကိုလည်းမပြတ်ထိတွေ့ဆက်ဆံပြီးရှင်းလင်းသွားမယ်လို့လည်းတပ်အမတ်ကြီးပြောထားတဲ့ VOA နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးပါမယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအစုလိုက်ပြုံလိုက်ထွက်ခွာနေကြတဲ့အကြောင်းရင်းမှာဘာဖြစ်နိုင်သလဲဆိုတာနဲ့ထွက်ခွာသူနဲ့ကြံရည်သူတွေကိုလူဦးရေစီးရင်တိကျအောင်စတင်ကောက်ယူနေပြီဆိုတာကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိတဲ့မဆုမြတ်မွန်တို့ကြည့်ကြပါမယ်ရှင
်။အမေရိကန်အမိမေလူညုံရေးဌာနယာယီဝန်ကြီးအဲလင်းတူခါအမေရိကန်ပိုင်မုန်တိုင်းတန်တဲ့ပေါ်တိုရီကိုကျွန်းကိုကြာသပတေးကသွားပြီးကြားရောက်နေတဲ့လူသားပေးဒုက္ခအချက်တည်းရဲ့အတိတ်အနဲ့ကိုဖက်ဒရယ်ဆိုရကကောင်းကောင်းနားလည်တဲ့အကြောင်းဒေသခံတွေကိုအမှတ်ကန်ပြောဆိုပါတယ်။ပေါ်တိုရီကိုနဲ့ Virgin Islands လူလူဘေးဒုက္ခတင့်နေတယ်ဆိုတော့ကိုသိရှိပါကြောင်းဆန်ဟွမ်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Miss Du ကပြောပါတယ်။သူတို့ကိုကူညီဖို့အတွက်ဒီကိုလာတာဖြစ်ကြောင်းနောက်ထပ်အကူအညီတွေနဲ့လက်တွေ့ဖြန့်ဖြူးရေးလုပ်ငန်းကိုနောက်ထပ်ကူညီဖို့ဝန်ထမ်းတွေဆက်ပြီးပို့ပေးမယ်လို့ဆိုပါတယ်။ကူညီကယ်ဆယ်ရေးလုပ်သားတွေရဲ့အသက်ငယ်ကြိုးပမ်းလှုံ့ဆော်ချက်တွေဟာသိတ်ကောင်းတဲ့သတင်းတစ်ပုဒ်ပါပဲလို့ Miss Du ကဂျာတာဗရီနေ့အင်ဖြူတော်မှာလုပ်တဲ့ရှင်းလင်းပွဲတစ်ခုအပြင်ပြောခဲ့တဲ့ပေါ်ဆန်ဟွမ်းမြို့တော်ဝန် Carmen Yulin Cruz ကတုံ့ပြန်ပြောဆိုပြီးနိုင်ပိုင်းတွင်ပေါ်တိုရီကိုကျွန်းကို Miss Du သွားတာပါ။ဒါဟာလူတွေတေလူမျောပါဖြစ်နေပြီဆိုတဲ့တဲ့ရင်အသက်သေးဆုံးရမှာလားဒါမှမဟုတ်ရှင်သန်ရမှာလားဆိုတဲ့တဲ့ရင်ဖြစ်တယ်လို့အခုအခါမှာအကြီးအကျယ်ထုတ်လင်းပြသနေတဲ့ CNN တဲ့ရင်ဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာမြို့တော်ဝန်ယူလင်းခရစ်ကပြောထားတာပါ
American သမ္မတ Donald Trump ဟာလာမယ့် November လရဲမှာအာရှ၅နိုင်ငံကိုခီးထွက်မှာဖြစ်ပါတယ်ဂျပန်တောင်ကိုရီးယားတရုတ် Vietnam ဖိလစ်ပိုင်နိုင်ငံတွေအပြင်ဟာဝိုင်အီကျွန်းကို November 3ရက်ကနေ14ရက်နေ့အတွင်းခီးသွားမယ်လို့အင်ဂျီရောကတောက်ချာနေမှာထုတ်ပြန်ပါတယ်အာရှဒေသနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားရဆိုတဲ့တန်တိတ်ထံကိုပြသတဲ့အနေနဲ့အခုလိုအာရှနိုင်ငံတွေစီသမ္မတထရန့်သွားရောက်တာဖြစ်တယ်လို့အင်မြူရောရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဟာဖိလစ်ပိုင်မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ Vietnam နိုင်ငံမှာကျင်းပမဲ့အာရှပစ္စိဖိတ်စည်းပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးစည်းဝေးပွဲကိုလည်းသမ္မတထရန့်တက်ရောက်ပါလိမ့်မယ်။အမေရိကန်ရဲ့တာယာဝါပြောမှုနဲ့လုံခြုံရေးအတွက်အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းမှုရှိတယ်ဆိုတာကိုသမ္မတကဆွေးနွေးမှာဖြစ်တဲ့အပြင်အမေရိကန်ကုံသွယ်ဘက်နိုင်ငံတွေအနေနဲ့မျှတပြီးတော့အပြန်အလှန်စီးပွားဆက်ဆံရေးဟာအရေးကြီးတယ်ဆိုတာကိုအလေးထားပြောဖို့ရှိတယ်လို့အင်ဂျီရောထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားရဲ့ရန်ကြီးမားနေချိန်မှာတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုလည်းသမ္မတထရန့်တွားရောက်တာဖြစ်ပါတယ်။အခုလိုတမရခရီးစဉ်ကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးနဲ့မြောက်ကိုရီးယားရန်ကိုနိုင်ငံတကာရဲ့ဖြေရှင်းမှုပိုပြီးအကောင်းစီမှာဖြစ်တယ်လို့အင်ဂျီရောကပြောပါရရှင်
။ကိုဆိုဘိုနဲ့ဆာဗီယာကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့နောက်ဆုံးသဘောတူညီချက်ရအောင်အမေရိကန်ကဓာတ်ရိုက်ပါဝင်ဆောင်ရွက်ပေးမယ်ဆိုတော့အမေရိကန်ဒုတိယတမရမိုက်ပန့်စ်ကအမကန်ပြောဆိုထားတယ်လို့ကိုဆိုဘိုတမရဟာရှင်တော်စီကပြောပါရ။နိုင်ငံကြားသဘောတူညီချက်ရဖို့အတွက်ဒုတိယတမရပန့်စ်ကအာယုံဆိုင်ပြီးအပြည့်အဝပါဝင်လုံဆောင်သွားမယ်လို့တမရအင်ပြီတော်မှာဒုတမရပန့်စ်နဲ့တောက်ကြံလေးကတွေ့ဆုံပြီးတဲ့နောက်တမရတာချီက VOA အယ်ဘေးနီးယားဘာသာဌာနကိုပြောတာပါအမေရိကန်ဆိုရနဲ့ဒုတမရပန့်စ်ကိုယ်တိုင်ရဲ့လူလူလာလာရှိမှုကဒီလုပ်ငန်းစဉ်အောင်မြင်ဖို့ရာအာမခံချက်တစ်ခုဖြစ်ပါတယ်လို့တမရတာချီကပြောပါတယ်ဒီလုပ်ငန်းစဉ်ကနေကိုဆိုဗိုနဲ့ဆာဗီယာအကြားဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့နဲ့ပြန်လည်တင်မြှပ်ဖို့နောက်ဆုံးသဘောတူညီချက်တစ်ခုရရှိရေးစီဦးတည်မှာဖြစ်ပြီးကိုဆိုဗိုအနေနဲ့ကုလသမဂ္ဂအဖွဲ့ကိုဝင်ရောက်နိုင်ရေးလမ်းပွင့်သွားစေမယ်ဆိုတာသူစိတ်ချယုံကြည်ပါတယ်လို့လည်းကိုဆိုဗိုသမ္မတကပြောပါတယ်
ကျူဘားနိုင်ငံဟာဗာနာမြို့ကအမေရိကန်တန်ရုံးဝင်တဲ့21ယောက်ကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးတဲ့နောက်မှာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်ဝန်ထမ်းအလုံးကိုပြန်ခေါ်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကျူဘားနိုင်ငံနဲ့တန်တမာဆက်ဆံရေးဆက်လက်ထားရှိမှာဖြစ်ပေမဲ့အမေရိကန်တန်ရုံးဝန်ထမ်းတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးကိုပထမဦးစားပေးရမယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တန်ရုံးဝန်ထမ်းတချို့နားနဲ့ပတ်သက်တဲ့ရောဂါဖြစ်တာ၊အကြမ်းအာရုံဆုံးရှုံးတာ၊သိမြင်မှတ်သားမှုမလုပ်နိုင်တော့တာ၊မူးဝေခေါင်းကိုက်ပင်ပန်းနွမ်းနယ်တာတွေအပြင်အိပ်မပျော်တဲ့ဝေဒနာတွေခံစားရတာဟာဘလို့တိုက်ခိုက်မှုကြောင့်လဲ၊ဘသူကြောင့်လဲဆိုတာစုံစမ်းစစ်ဆေးသူတွေအဖြစ်မရှာနိုင်သေးဘူးလို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်ရှင
်။ VOA ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့မနေ့ဖက်တင်ပြကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂတွင်မှုချုပ်နဲ့လက်ထောက်တွင်မှုချုပ်တို့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ကြည့်ရှုဖို့ကြာသာပတိနေ့ကလုပ်တဲ့မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအတွင်းမှာမြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကဖိတ်ကြားခဲ့တဲ့ကိစ္စစဉ်းစားသုံးသပ်နေတယ်လို့တောက်ကြနေတဲ့ဒေသရှင်လင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။အဲ့ဒီလူမျိုးရေးကောင်စီအစည်းအဝေးမှာပဲကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ပြောခဲ့တဲ့အထက်မှာပါတဲ့အလူရှင်နိုင်ငံများအစည်းအဝေးလုပ်ဖို့ကိစ္စမှာတော့ဘယ်နေရာမှာလုပ်မယ်ဆိုတာအတိမပြည့်ရသေးပေမဲ့လည်းဂျနီဗာမှာလုပ်နိုင်ချေရှိတယ်လို့ပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒီတော့ဒီမှာပဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA အကြီးအကဲမာ့ခ်လူကော့ခ်နဲ့ကုလသမဂ္ဂကလေးသင်ငယ်များရံမုံငွေအဖွဲ့ UNICEF အမှုဆောင်ညွှန်ကြားရေးမှူးအန်တိုနီလေခ်တိုဟာအော်တိုဘာလ2ရက်နေ့ကနေ4ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုသွားမယ်လို့ UNOCHA ရုံးကသတင်းထုတ်ပြန်ပါတယ်။ UNOCHA နဲ့ UNICEF တို့ရဲ့ပူးတွဲခီးစဉ်ရွေချက်ကရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရွားနေတဲ့အခြေအနေကိုကိုယ်တိုင်လေ့လာသိရှိဖို့ဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လကတည်းကဆိုရင်မြန်မာနိုင်ငံကနေထွက်ပြေးသွားတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ကောက်ဆက်ဘဇားဒေသမှာရောက်နေပြီးအဲ့ဒီအထက်က60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့စတင်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းဆောင်ရွက်ခဲ့တာတလကျော်လာချိန်မှာထောက်ပံ့ကူညီမှုပေးတဲ့အဖွဲ့တွေပြန်သွားခွင့်ပြုဖို့တောင်းဆိုမှုတွေပို့ပြီးတော့ထွက်ပေါ်လာနေပါတယ်။စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်9သိန်းနီးပါးထွက်ပြေးခဲ့ကြပြီးမြဲရခိုင်မြောက်ပိုင်းမှာထွက်မပြေးပဲရှိနေသေးတဲ့မွတ်စလင်တွေအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးယုံ OCHA ရဲ့ပြောခွင့်ရပြဲပီဟွန်းကပြောပါတယ်။လုံခြုံရေးအခြေအနေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာ INGO အဖွဲ့အစည်းတွေကသူတို့ရဲ့ဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုတခြားနေရာတွေကိုရွှေ့ပြောင်းခဲ့ပါတယ်။အဲ့ဒီထက်မှအာဟာရပြည့်ဝမှုအကူအညီပေးရေးအစီအစဉ်နဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေပါဝင်တဲ့အတွက်ဒီလုပ်ငန်းတွေတိတိတသားရောကျသွားတယ်လို့သူကပြောပါတယ်။တခြားအကူအညီပေးတဲ့အဖွဲ့တွေနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တဲ့နော်ဝေးဒုက္ခသည်ကောင်စီရဲ့အတူရမှုရန်အက်ဂလန်ကလည်းထွက်မပြေးပဲကြံနေတဲ့မွတ်စလင်တွေရဲ့အခြေအနေဘလောက်ဆိုးနေမယ်ဆိုတာမှန်းဆကြည့်နိုင်တယ်လို့ပြောကြားခဲ့ပါတယ်။မြန်မာအနာဘယ်တွေအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်အတွင်းမှာအကူအညီတွေလွတ်လပ်စွာပေးခွင့်ပြုဖို့လည်းသူကတောင်းဆိုခဲ့ပါတယ်
။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာတောက်ကြနေနှောင်းပိုင်းကအိန္ဒိယဘက်ကနေနေဆက်ကြော်ပြီးပြစ်တာကြောင့်စစ်သားတစ်ယောက်နဲ့အရသာနှစ်ယောက်တေဆုံးသွားတယ်လို့ပါကစ္စတန်ကပြောပါတယ်စစ်သားနောက်ထပ်3ယောက်နဲ့အရသာနှစ်ယောက်ဒဏ်ရာရသွားတယ်လို့လည်းပါကစ္စတန်စစ်ဖက်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ထိန်းချုပ်မြင့်လို့ဆိုရမယ် Line of Control ကရော့ချီခရီဒေသမှာအိန္ဒိယတပ်ဖွဲ့တွေကလက်နက်ကြီးတွေသုံးပြီးတော့အရသာတွေကိုပိတ်မှတ်ထားပြီးစပစ်တာလို့လည်းပါကစ္စတန်ထုတ်ပြန်ချက်မှာပြောထားပါတယ်ထိခိုက်ဒဏ်ရာရတဲ့အရသားတွေကိုကူညီဖို့တပ်ဖွဲ့ဝင်တွေရောက်သွားချိန်မှာအိန္ဒိယတပ်ကပြစ်ခတ်တိုက်ခိုက်တာခံခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်။အရသားတွေကိုပြစ်ခတ်တဲ့အိန္ဒိယကြီးတဲ့စခန်းကိုပါကစ္စတန်တပ်ဖွဲ့တွေကပြန်ပစ်ခဲ့တယ်လို့လည်းပါကစ္စတန်စစ်ဖက်ထုတ်ပြန်ချက်မှာပြောထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေတူမအေခွဲအကိုမလေးရှားမှတတ်ခံခဲ့ရတဲ့အမှုကိုတင်းနှလာနေမှာစတင်ကြားနာတဲ့အခါမှာတရားခဏ်အဖြစ်တရားစွဲခံထားရတဲ့အမျိုးသမီးနှစ်ယောက်ကသူတို့မှာအပြစ်မရှိဘူးလို့ပြောကြားလိုက်မယ်လို့သူတို့ရဲ့အကျိုးဆောင်ရှင်နေတယောက်ကပြောပါတယ်။ကွာလာလမ်ပါလင်ကဒကာလေးစိတ်မှာဖေဖော်ဝါရီ17ရက်နေ့ကကင်ဂျုံနမ်းမြေမျက်နှာကိုတေစီလောက်အောင်အကြောအာယုံထိခိုက်စေတဲ့အစိတ်နဲ့တုတ်ခဲကြတဲ့အင်ဒိုနီးရှားလူမျိုးစစ်တီအိုင်ရှာနဲ့ဗီယက်နမ်လူမျိုးဒိုဝန်တီဟောင်းတို့ကို လူသတ်မှုနဲ့တရားဆွဲထားပါတယ်။အမျိုးသမီးနှစ်ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ရုံးတော်ကိုရှောက်ထားမှဖြစ်တဲ့အကြောင်းဟောင်းရဲ့ရှေ့နေက Riders သတင်းဌာနကိုပြောပါရတယ်။ဒီလောက်ချံမှုဟာမြောက်ကိုရီးယားထောက်လှမ်းရေးတွေရဲ့ကြိုတင်ကြံစည်မှုဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့သူတို့ဟာလောက်ချံဖို့ကြံစည်ထားတယ်ဆိုတာကိုမသိခဲ့ဘူးလို့အမျိုးသမီးနှစ်ယောက်ကဒီသူတို့နဲ့သက်ဆိုင်တဲ့တန်ယုံတာဝန်ရှိသူတွေကိုပြောကြားခဲ့ပါတယ်။သူတို့ဟာရုပ်တံရှိုးတစ်ခုမှပါဝင်တယ်လို့ယုံကြည်ပြီးတော့ကင်ဂျုံနန်းရဲ့မျက်နှာကိုအစိမ့်ထုတ်ထားတဲ့ပဝါနဲ့အုပ်ခဲ့တာလို့ဇူလိုင်လတုန်းကတရားရုံးမတင်ခင်အကြိုကြားနာပွဲမှာအမျိုးသမီးတွေရဲ့ရှေ့နေတွေကပြောကြားခဲ့ကြပါတယ်။
Direct from Washington, the voice of America,
VOA. စနေနေ့မနေ့ဖက်ထိုင်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမဆုမြတ်မွန်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနှာစင်ကြရပါမယ်ရှင်။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်အောက်လွတ်တော်နိုင်ငံခြားရေးရာကော်မတီမှလုပ်ခဲ့တဲ့မြန်မာအရေးကြာနာပွဲကိုတက်ဖို့ဖိတ်ကြားခဲ့တာမရှိဘူးလို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်အမတ်ကြီးက VOA ကိုပြောပါတယ်။မြန်မာအစိုးရဘက်ကတဦးဦးကိုသာကြာနာပွဲမှာရှိနေမယ်ဆိုရင်ဒီအစိုးရဘက်ကပြောတာကိုလည်းနားထောင်ဝင်ရမယ်လို့ကြာနာပွဲတက်ရောက်တဲ့လွှတ်တော်အမတ်တချို့ပြောကြားခဲ့ကြတာပါ။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကတင်ပြထားပါရရှင်
။စက်တင်ဘာလ29ရက်ဗိုလ်ထူးနေ့ကအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီမှာBurma's brutal campaign against the Rohingya ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးကော်မတီဝင်အောက်လူတော်အမတ်တွေနဲ့တင်ပြဆွေးနွေးမဲ့သူတွေတက်ရောက်ခဲ့ကြပါတယ်။ဒီကြားနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတန်အမတ်ကြီးရှိနေခဲ့ပေမဲ့မြန်မာတန်အမတ်ကြီးတော့ရှိမနေခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လူတော်အမတ် Brad Sherman ပြောသွားတာက
I'd also like to introduce the ambassador of Burma.But unfortunately I can't because that ambassador is not
မြန်မာတာမကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပြင်မဲ့တာမကြီးကဒီမှာရှိမနေပါဘူးတာမကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားရတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
ဝါရင်ကော်မတီဝင်အောက်လွတ်တော်မှဒေနာရူရာဘော့ဂါကလည်းကြားနာပွဲမှာမြန်မာအစိုးရဘက်ကသာရှိနေရင်သူတို့ပြောတာကိုလည်းသိရမှာပဲလို့ပြောသွားပါတယ
် We would have learned more I believehad we had someone from the Burmese government here to give their side of the story I'm chairman of I've been
တရပကပြောစရာရှိတာကိုပြောဖို့မြန်မာအစိုးရတွေကတူဦးသားဒီမှာရှိနေမယ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့သိရလိမ့်မယ်လို့ယုံကြည်ပါတယ်ကျွန်တော်ကဥက္ကဋ္ဌတူလည်းဖြစ်ပြီးတော့ sub committee တီးတီးရဲ့ဥက္ကဋ္ဌအဖြစ်လည်းလုပ်ခဲ့မှုပါတယ်ဘယ်ကိစ္စမှမဆိုတစ်ဖက်ကပြောတာတွေကဘလောက်ပဲမှန်နေပါစေနှစ်ဖက်စလုံးကပြောနိုင်တဲ့အခွင့်အရေးရအောင်ကျွန်တော်အမြဲစူးစမ်းပါတယ်ကျွန်တော်တို့ဒီကနေ့ကြားခဲ့တဲ့ဆွဆွဲချက်တွေအပေါ်မှာအပြန်အလှန်ပြောတာတုံ့ပြန်တာညှင်းချက်ထုတ်တာပြီးတော့တရားရောက်ကဘယ်လိုများတုံ့ပြန်မလဲဆိုတာကြားရရင်စိတ်ဝင်စားစရာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီလိုအရေးကြီးတဲ့ကြားနာပွဲမျိုးမှာရှိမနေခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းလာမှာတော့ဖိတ်ကြားချက်မရှိခဲ့ဘူးလို့တမ်မတ်ကြီးကအခိုင်အမာပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖိတ်ကြားချက်လုံးဝမရှိပါဘူးသူတို့ကြားနာပွဲမတိုင်ခင်မှာမစ္စတာအက်ဒရိုက်ရဲ့ယုံနဲ့ကျွန်တော်တို့အများအဆက်အသွယ်ရှိနေပါတယ်။သူ့အနေနဲ့ကျွန်တော်တို့တော့နိုင်ငံတော်ရဲ့လုံခြုံရေးအကြံပေးအရာရှိနဲ့သူတို့တွေးဖို့ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ဆက်သွယ်တာရှိပါတယ်။လုံခြုံရေးအကြံပေးအနေနဲ့သူတို့လုံမဲ့နေ့မတိုင်ခင်မှာနယူးယောက်ကိုပြန်သွားရမှာမလို့ကျွန်တော်တို့အနေနဲ့လာပြီးတော့တွေးဆနိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့သူတို့ပြောထားခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိနေကြတယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းအသိပေးမှာဖိတ်ကြားမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြားခြင်းဖိတ်ကြားခြင်းမရှိပါဘူးဆိုတဲ့ဟာလေးတော့ပြောပြရစီ
။အဲဒီနေ့ကဂျာနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတန်မတ်ကြီးရှိနေတယ်ဆိုတာလွှတ်တော်မတ်ဘရက်ရှာမန်ပြောတာအရသိရပေမဲ့ဘင်္ဂလားဒေ့ရှ်တန်မတ်ကြီးကဝင်ရောက်ပြောဆိုဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြခဲ့တာပါနောက်ပိုင်းမှာမြန်မာတမ်မတ်ကြီးနဲ့ဆက်သွယ်မိမြန်ထားတာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြတဲ့အစ္စလမ်ဘာသာဝင်တွေရှိနေတာကြောင့်ဒေသရင်းကြံရှိနေသူနဲ့ထွက်ခွာသူအရေးအတွက်အမှန်သိရအောင်လူဦးရေစီးရင်စတင်ကောက်ယူနေပြီဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကပြောပါတယ်အခုလိုထွက်ခွာသူအများစုဟာစာဝင်နေရေးအခက်အခဲကြောင့်နဲ့တစ်ဖက်နိုင်ငံကလာရောက်ခေါ်ဆောင်နေတာတွေရှိတာကြောင့်ထွက်နေကြတာဖြစ်တဲ့အကြောင်းကိုလည်းအာဏာပိုင်တွေဘက်ကထောက်ပြနေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကတင်ပြပေးမှာပါရှင်
။နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမြန်မာအာဏာပိုင်တွေရဲ့ရရဲဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ ဒါပေမဲ့မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုရိုင်းကစစ်စင်ရေးအားလုံးကိုစက်တင်ဘာ9ရက်နေ့ကစပြီးရပ်ဆိုင်းလိုက်တာဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ပြေးနေရလဲဆိုတာကိုတော့နားမလည်နိုင်ကြောင်းစက်တင်ဘာ16ရက်နေ့ကတန်တမန်တွေကိုရှင်းလင်းပြောကြားထားခဲ့ဘူးပါတယ်။အခုချိန်ခါမှာတော့ထွက်သွားသူအချို့ကသူတို့ရဲ့သဘောဆန္ဒအရာထွက်ခွာနေကြရတာကိုသိရှိရကြောင်းထွက်ခွာသူနဲ့ကြံရည်သူစိတ်ရင်းကိုအတိအကျကောက်ယူနေဖြစ်ကြောင်းလူဝိမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတင်းဝင်ဥမြင့်ကျင်ကပြောပါတယ်
။ဒီကျွန်တော်တို့တက်နေဆုံးတော့ဒီဘက်ကနေပြီးတော့ဒီလိုနေဆက်တွေကမှတရားမဝင်ဖြတ်သွားဖြတ်လာမှုတွေမရှိအောင်တော့ကျွန်တော်တို့တားဆီးနေတယ်ဗျ။တားဆီးနေတယ်ဆိုပြီးကုနာလိုပေါ်ဒီဘက်ကလူကြိုးရေးခြံစည်းရိုးတွေကသူအားလုံးပြီးသီးပြီးချင်းမရှိသေးတဲ့အတွက်အဲသူတို့ကလည်းနင်းမျိုးဆိုတဲ့ဓာရီကိုတစ်သားတန်းတွေဘာတွေကြော်ခွပြီးတော့ပွားနေကြတဲ့ဟာတွေတော့ရှိနေသေးတယ်ဗျ။ကျွန်တော်တို့ပြည်တည်ရေးနဲ့ကျွန်တော်တို့လောကကနေပေါင်းပြီးတော့အခုဒီပြည်ပကဖြစ်ပေါ်ပြီးနောက်ပိုင်းမှာလက်ကျစင်းစရာတွေပြီးတော့ကျွန်တော်တို့ဒီအဲ့ရနေမြေတွေမှာစင်းရတော့ကောက်နေတော့ပဲဗျ။အဲ့တော့အရင်တော့စင်းနေရတော့ကျွန်တော်နှစ်စင်းနေမှာကျွန်တော်တို့ဒီသုံးမျိုးစင်းကောက်ခြင်းလုပ်ငန်းတွေလုပ်ထားတာဖြစ်တဲ့ဗျ။အရင်တော့စင်းနေရသူအင်တော်သူစင်းနေရောတပ်ပုံနေနေရောတွဲရက်တွေအကုန်လုံးရှိပြီးသားပါဗျ။အခုလက်ရှိဒီပြည်ပကဖြစ်ပေါ်ပြီးနောက်ပိုင်းမှာအခြေအနေဘယ်လိုရှိလဲဆိုတော့အခုမှစင်းရင်ကောက်တော့မယ်ဗျ။အဲ့ဒါတော့လောဆယ်မပြီးသေးပါဘူးဗျ
။ဒီလိုစင်းရင်ကောက်ယူတာမှာအချို့နေရာတွေကလုံခြုံရေးအားနည်းနေတာကြောင့်ဒေသရင်းလုံခြုံရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လေခက်ခဲတွေရှိနေတယ်လို့ဥမြင့်ကျင်ကပြောပါတယ်။အစ္စလမ်ဘာသာဝင်အချို့ကိုပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လီတွေနဲ့လာရောက်ခေါ်ယူနေတယ်လို့အစိုးရအာဏာပိုင်တွေကပြောဆိုထားပါတယ်။လက်ရှိမှာနှစ်နိုင်ငံနယ်စပ်အနီးမှာတော့ဒုက္ခသည်တွေစုပြုံရောက်ရှိနေတယ်လို့လည်းအစိုးရဘက်ကပြောဆိုထားပါတယ်။သူတို့တောင်းဆိုနေတဲ့စားဝတ်နေရေးအခက်ခဲ၊လုံခြုံရေးအခက်ခဲတွေဖြစ်ရှင်းပေးမယ်ဆိုတာအမျိုးမျိုးဖြောင်းပြပြောဆိုခဲ့ပေမဲ့တစ်ဖက်နိုင်ငံကိုကိုယ်တဘောနဲ့ကိုယ်တွားရောက်နေတာလို့ဆိုတာကြောင့်အာဏာပိုင်တွေဘက်ကခွင့်ပြုခဲ့ရတယ်လို့မတော်ဘူးဖြောင်းပြတဲ့တဲမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောဆိုထားပါတယ်ဒီလိုထွက်ခွာတာမှာတစ်ဖက်နိုင်ငံဘက်ကနေတရားမဝင်လာရောက်ခေါ်ဆောင်နေတာတွေရှိနေတဲ့အပေါ်မှာလည်းအာဏာပိုင်တွေဘက်ကမေးခွန်းထုတ်လာတာတွေရှိနေပါတယ်ရခိုင်ပြည်နယ်အစိုးရရဲ့အတွင်မူဦးတင်မောင်စီကအခုလိုမေးခွန်းထုတ်လိုက်တာဖြစ်ပါတယ်
နမတိကသူတို့ရကခုနကမိမိရဲ့ဒါဟိုနိုင်ငံသားတွေဟုတ်တဲ့အတွက်မိမိတို့ကတော့နော်ဒီထက်တရားကြတားပိုင်ခွင့်တော့မရှိဘူးသူတို့ဘောနဲ့သူပေါ့တကယ်တမ်းတာဝန်ရှိရတော့ဒီတစ်ဖက်ကနေပြီးတော့ဒီမိမိနေအမိနဲ့ကိုမဝင်ဖို့အတွက်ဒါတားဖို့ရှိတာပေါ့ဒါအခုနိုင်ငံသားပြည်ပြည်ဒါနိုင်ငံကြီးရေးမူဝါဒပဲဖြစ်ဖြစ်ဒါနေဆက်လုံခြုံရေးပဲပြောပြောတစ်ဖက်ကနေပြီးတော့တစ်ဖက်နိုင်ငံနေပြီးတော့ဒီဥစ္စာဒီပြောတားဆီးရမှာပေါ့ဒါမှဒီလိုတားဆီးခြင်းလဲဒါမရှိဘဲနဲ့ဟိုကနေပြီးတော့လူလူလဲလဲကိုနော်တင်မောတွေနဲ့လှုပ်ပြီးတော့နော်ကျွလို့တာပေါ့ဟောကျွလို့နေတဲ့ခါကျတော့ဒါရီကလည်းဟိုစဉ်းစားကြရည်ပေါ့ရှင်နေလေးကဒီဥစ္စာပါသူကတရားနေနဲ့ခုနိုင်ငံသားတွေမဟုတ်တဲ့အတွက်ကျွန်တော်နဲ့တားတယ်အစားကုန်တားတယ်ဖြောင်းပြတယ်လောဒါတွေအကုန်ထောက်ပံ့ပြီးတယ်ရွာတွေမှာလည်းဒါရိခါတွေလည်းထောက်ပံ့ပေးကြတယ်ဒီမှာတားလို့မမရလို့သွားကျင်နေဆိုလို့ရှိရင်လည်းဒါသူ့သဘောနဲ့သူပဲ
ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာနောက်ထပ်ထွက်ခွာဖို့ပြင်ဆင်နေတာရှိကြောင်းကိုလည်းဥတည်မောင်စွေကပြောပါတယ်အစိုးရဘက်ကလက်ရှိထုတ်ပြန်ထားချက်အရစက်တင်ဘာ26ကနေစက်တင်ဘာ29အထိအစ္စလမ်ဘာသာဝင်2300နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြပြီဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပယ်မျိုးမျိုးကောက်ကြပါတယ်။အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို view ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးမြန်မာတန်မှတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်နားဆင်ရပါမယ်။ ရခိုင်ပြည်အရေးနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးနေတာတွေနဲ့ပတ်သက်လို့မပြတ်ထိတွေ့ဆက်ဆံပြီးရှင်းလင်းသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA ကိုပြောပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲလုပ်ပြီးမြန်မာအစိုးရကိုဝေဖန်တာတွေကုလသမဂ္ဂလုံခြုံရေးကောင်စီတကားဖွင့်ဆွေးနွေးပွဲအတွင်းအပြင်းထန်ဝေဖန်ပြောဆိုတာတွေမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူဖို့နဲ့ဆက်ဆံရေးပြန်သုံးသပ်ဖို့အမေရိကန်ပါတီကြီးနှစ်ယောက်ကလွှတ်တော်အမတ်တွေပေါင်းပြီးနိုင်ငံသားရေးဝင်ကြီးနဲ့ USAID အကြီးအကဲစီကိုစာရေးသားတောင်းဆိုတာတွေရှိထားပြီးတဲ့နောက်မြန်မာတပ်မတ်ကြီးကအခုလိုပြောလိုက်တာပါလက်ရှိနိုင်ငံတကာဖိအားတွေအပေါ်တပ်အမတ်ကြီးရဲ့အမြင်ကို VOA ဝိုင်းဒေါ်သာကိုကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါတပ်အမတ်ကြီးဦးအောင်လင်းကအခုလိုစပြီးတော့ပြောပါတယ
်လက်ရှိအခြေအနေကတော့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပြီးရင်းဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့နိုင်ငံရောက်အောင်ကျွန်တော်တို့သာအတည်ဆုံးဖြစ်ပါတယ်လို့ကျွန်တော်တို့ခံယူထားပါတယ်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကျွန်တော်တို့အားနေပြီးတော့စေရင်းစေရနာမှန်နဲ့ကန့်တွဲဖြစ်ရှင်းဖို့ရရှိရမယ့်အဖြေရှာမယ့်နည်းလမ်းတွေကိုကျွန်တော်တို့ရှာဖို့ဆိုတဲ့ဟာလေးကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုကဘာကိုကျွန်တော်တို့တည်ပြီးမှဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တမန်ကြီးနေနဲ့ကအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတမန်ကြီးဆိုတော့လက်ရှိအမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့နိုင်ငံခြားရေးဌာနတော်၎င်းသို့မဟုတ်ထက်လွတ်တော်အောက်လွတ်တော်အင်ဖြူတော်တမတ်ကြီးကိုတိုက်ရိုက်ဆက်သွယ်ပြီးတော့ဒါနဲ့ပတ်သက်ပြီးပြောဆိုတာပါညာများဒီရဲ့ပိုင်းတွင်ရှိပါသေးလားခင်ဗ
ျဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုတိုက်ရိုက်ဆက်သွယ်ပြီးတော့ပြောဆိုတာတည်းမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကနေပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အထက်လွှတ်တော်ရဲ့ဟိုတော့အများအားဆက်သွယ်ကျွန်တော်တို့ရှိနေပါတယ်ဒါအပြင်ဟိုအောက်လွှတ်တော်နဲ့မှရှိတဲ့အမတ်တွေရဲ့ယုံနေတယ်ကျွန်တော်တို့ဆက်သွယ်ရှိပါတယ်အင်ဖြူတော်နဲ့လည်းကျွန်တော်တို့ဆက်သွယ်ရှိပါတယ်။ရှိပြီးတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့ပကတိဖြစ်ပေါ်နေတဲ့အခြေအနေကိုအများအားကျွန်တော်တို့ရှင်းပြနေပါတယ
်။ဟုတ်ကဲ့။လူညွင်းကောင်စီဂျာနာဘွဲမှာပဲဖြစ်ဖြစ်ကျွန်တော်တို့အောက်လွှတ်တော်နိုင်ငံရဲ့ကော်မတီဂျာနာဘွဲမှာပဲဖြစ်ဖြစ်တခါဒီလွှတ်တော်မှ22ယောက်ကတမန်ကြီးတီးပြီးလို့ကျွန်တော်ယူဆပါတယ်။ဒီအမေရိကန်နိုင်ငံသားရေးဌာနနဲ့ USAID အကြီးအကဲစီကိုစာပို့ပါတယ်။အဲဒီစာထဲမှာမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့ဆက်ဆံရေးကိုပြန်သုံးသပ်ဖို့ဆိုပြီးတော့ Republican ကို Democrat ကိုလွတ်တော်မှ22ယောက်ကလက်မှတ်ထိုးပြီးတော့စာရေးပြီးတော့ပို့ပါတယ်။ကြည့်ရတာကတော့ American ဘက်ကပို့ပို့ပြီးတော့ဖိအားတွေတိုးပေးလာနေတဲ့ပုံရှိပါတယ်။တမကြီးတို့အနေနဲ့နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာအရင်ကလူများဒုမဟုတ်တန်ခတ်အရေးယူမှုတွေများပြန်ရောက်လာလိမ့်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ။အဲ့ဒီအတွက်ကိုဘယ်လိုပြင်ဆင်ထားပါသလဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အစကတည်းကပြောထားတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံကဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့ရဲ့ပကတိစိတ်ရင်းမှန်နဲ့ကျွန်တော်တို့လုပ်ပါမယ်ဆိုတဲ့ဟာတွေကိုတော့သူတို့ကိုကျွန်တော်ရှင်းပြมาဖြစ်ပါတယ်သူတို့ကျွန်တော်တို့ပေါ်ကူးမြင်နေတဲ့ဟာကလည်းတကယ်အဖြစ်အမှန်တွေကိုနားတယ်လူကနည်းပါတယ်လို့ကျွန်တော်ထင်ပါတယ်တကယ်ဖြစ်အမှန်ကိုနားတယ်လေလူတွေကကျွန်တော်တို့ပေါ်နားလဲပြီးတော့ကျွန်တော်တို့ထောက်ခံမှုတွေဆက်လက်ပြီးတော့ပင်းနေပါသေးတယ်ဒါကြောင့်မို့ဒီလိုမျိုးအခြေအနေကိုဘလို့ပဲအခြေအနေပဲဖြစ်နေကျွန်တော်တို့ကဆိုလို့ရှိရင်တကယ်ပဲအမှန်ကန်ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေနောက်ပြီးတော့ကျွန်တော်တို့ရဲ့စည်ရင်းစည်ရနာနဲ့တကယ်ပဲလုပ်နေတဲ့ကိစ္စတွေကိုဆက်လက်ပြီးတော့ကျွန်တော်တို့ရှင်းပြဖို့ဆောင်ရွက်သွားပါမယ်။ဒီလိုဆောင်ရွက်သွားတဲ့နေရာမှာလည်းသူတို့နားလည်တဲ့အထီးကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့။နိုင်ငံတကာကဖိအားတွေကပူပူပြီးတော့တိုးလာတဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့တန်တမန်ရေးဘက်မှာအနေငယ်များအရေးနှိမ့်နေတယ်လို့များတမန်ကြီးတို့ခန်းစားမိပါသလားခင်ဗျာ
။ဒါတော့ခံစားတဲ့လူတွေကလည်းမြင်တဲ့လူကတော့မြင်ပါလိမ့်မယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ရည်တည်ချက်အတိုင်းကိုပဲဆက်လက်ပြီးတော့ကျွန်တော်တို့ဆက်သွယ်သွားပါမယ
်။တမကြီးနေနဲ့ဖြည့်ဆွက်ပြီးပြောချင်တာများရှိပါသေးလား
။ဟောကျွန်တော်အနေနဲ့ဖြည့်ဆွက်ပြီးပြောချင်တာကတော့ကျွန်တော်တို့ရဲ့နိုင်ငံဆိုလို့ရှိရင်နှုနယ်တဲ့ဒီမိုကရေစီဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတိဆောက်ရေးလုပ်ငန်းမှာအမေရိကန်နိုင်ငံရဲ့အားပေးထောက်ခံမှုကိုကျွန်တော်တို့လိုအပ်ပါတယ်။ဒီလိုမျိုးလိုအပ်တဲ့နေရာမှာလည်းကျွန်တော်တို့ကပကတိစီရင်ကောင်းတဲ့လုပ်နေတယ်ဆိုတဲ့အားတွေကိုလည်းကျွန်တော်အများအားအမေရိကန်အစိုးရသားမကပြည်သူတွေကိုလည်းကျွန်တော်အများအားရှင်းပြဖို့ကျွန်တော်မှာတာဝန်ရှိလို့ရှင်းပြနေပါတယ်ဒီတိုင်းပဲကျွန်တော်တို့ပြီးတော့ဆက်လက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်ဆိုတဲ့အားလေးတော့ VOA အားတော်သားရှင်တွေကိုတဲ့လူတွေကိုကျွန်တော်တီးပေးပြရစီခင်ဗျာ
အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတပ်အမတ်ကြီးဦးအောင်လင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာပါရှင်အခုဒေတာအတွင်းသတင်းလွှာတစ်ပုဒ်ကိုပြောပါမယ် တရုတ်နိုင်ငံမှာ၅နှစ်တကြိမ်ကျင်းပတဲ့ Communist Party ညီလာခံကိုအောက်တိုဘာလတည်းကျင်းပတဲ့အခါခေါင်းဆောင်ပိုင်းအပြောင်းအလဲတွေလုပ်ဖို့ရှိပါတယ်။တရုတ်သမ္မတရှီကျင်းပင်အနေနဲ့ထိတ်တန်းနေရာတွေမှာဘလို့အပြောင်းအလဲတွေလုပ်မလဲဆိုတာကိုစောင့်ကြည့်နေကြတဲ့သူအများစုကတော့အရေးပါတဲ့နေရာတွေမှာအမျိုးသမီးတွေကိုနေရာပေးခန့်မှာမဟုတ်ဘူးလို့မျှော်လင့်ထားကြပါတယ်။တရုတ်နိုင်ငံရေးစနစ်မှာအမျိုးသမီးတွေဆုံးဖြတ်ချက်ချနိုင်မှုအခြေအနေကတော်တော်လေးမဖြစ်နိုင်သေးဘူးလို့လေ့လာသူတွေသုံးသပ်နေတဲ့အကြောင်းဘေကျင်းမြို့ကနေ VOA သတင်းတောက် William Aid ရဲ့သတင်းပေးပို့ချက်ကိုမဆုမြတ်မွန်ကပြောပြပါမယ်ရှင်။
တရုတ်နိုင်ငံရဲ့ပြိုင်ဘက်ကင်းတဲ့ကောင်းဆောင်ကြီးမောက်စီတုံးပြောကြားခဲ့တဲ့ကောင်းကင်ကြီးကိုပခုံးထမ်းထားကြသူတဝက်ကအမျိုးသမီးတွေဖြစ်တယ်ဆိုတဲ့ဆိုရိုးစကားကိုဒီကနေ့အထိတရုတ်လူမျိုးအများစုအမှတ်ရနေကြဆဲဖြစ်ပါတယ်။အဲ့ဒီပြောကြားမှုကအမျိုးသမီးအမျိုးသားတန်းတူညီမျှမှုထက်ကိုလုပ်ငန်းခွင်တွေမှာအမျိုးသမီးတွေရဲ့အင်အားမြင့်တင်ဖို့ပြောခဲ့ပုံရတယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ဒီကနေ့တရုတ်နိုင်ငံရဲ့ပုဂ္ဂလိကကဏ္ဍတွေမှာအုပ်ချုပ်ရေးပိုင်းတာဝန်ယူလာတဲ့အမျိုးသမီးအရေးအတွက်တိုးလာခဲ့ပေမဲ့တရုတ်ကွန်မြူနစ်ပါတီမှာတော့အမျိုးသားအများစုလွှမ်းမိုးနေဆဲဖြစ်ပါတယ်။အမျိုးသမီးအနည်းစုထဲမှာဒုဝန်ကြီးချုပ်လီယူယောင်ဒွန်ပါဝင်ပေမဲ့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီထဲမှာတော့လီယူမပါပါဘူး။အခုကွန်မြူနစ်ပါတီညီလာခံမှာအပြောင်းအလဲတွေလုပ်ရင်လည်းသူ့ကိုယာတုတိုးပေးမဲ့ပုံမရဘူးလို့လေ့လာသူတွေကပြောကြပါတယ်။ကွန်မြူနစ်ပါတီရဲ့ကိန်းဂဏန်းတွေအရအမျိုးသမီးအဖွဲ့ဝင်အရေးအတွက်က25ရာခိုင်နှုန်းတောင်မရှိပါဘူး။19ချိန်မြောက်ပါတီညီလာခံကိုတက်ကြမဲ့ကိုယ်စားလှယ်2300လောက်မှလည်းအမျိုးသမီးကိုယ်စားလှယ်က25ရာခိုင်နှုန်းလောက်ပဲရှိပါတယ်။ကွန်မြူနစ်ပါတီအနေနဲ့ဆက်ပြီးအရေးပါနေဖို့အတွက်ကြားမှမညီမျှမှုကိုညီမျှအောင်လုပ်ရမှာဖြစ်ပေမဲ့တရုတ်ကောင်ဆောင်တွေကခေတ်သစ်ပိုးလမ်းမကြီးစီမံကိန်းအောင်မြင်ရေးအပေါ်အာရုံစိုက်နေချိန်မှာကြားမှမညီမျှမှုပြဿနာကပါတီရဲ့ဦးစားပေးကိစ္စဟုတ်ပုံမရဘူးလို့တချို့ကသုံးသပ်ပါတယ်။ Shanghai Academy of Social Science ကရာရာချင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီ兩年來推進的一個成果就是反家暴法嘛。那麼可見它的重點還是在。
ဒီကနေ့ပိုင်းတွင်းမှာတခုတည်းရခဲ့တဲ့အောင်မြင်မှုကတော့အိမ်တွင်းအကြမ်းဖက်မှုကိုတရုတ်နိုင်ငံဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းခဲ့တဲ့ကိစ္စပါ။မိသားစုမှာအမျိုးသမီးတွေကဘယ်လောက်အရေးကြီးသလဲ။လူမှုအတိုင်းဝိုင်းထဲမှာအမျိုးသမီးတွေသဟဇာတမျှတစွာနေနိုင်မှုဘယ်လောက်အရေးကြီးတယ်ဆိုတာကိုပဲအစိုးရကအလေးထားတယ်ဆိုတာကိုပြသနေပါတယ်။အမျိုးသမီးတွေနဲ့ဆိုင်တဲ့ပြဿနာတွေကိုဖြေရှင်းတဲ့အပိုင်းမှာတော့အစိုးရကဘာမှမလုပ်တလောက်ပါ
။နိုင်ငံရေးမှာအမျိုးသမီးတွေထိတ်တန်းကပါဝင်နိုင်ဖို့မှာလူမှုရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအတားအဆီးတွေအပြင်အိမ်နောင်စုတာဝန်တွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့ဘေကျင်းမြို့ကတချို့ကလည်းဆိုကြပါတယ်။
There are a lot of women in civil service positions at local level, but it is
ဒီတန်နာရာအဆင့်မှာတော့အစိုးရတာဝန်ယူထားတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ဒါပေမဲ့ဒီထက်ယာရုကြီးတဲ့နေရာတွေမှာအမျိုးသမီးတွေတာဝန်ထမ်းနိုင်မှုကြတော့သူတို့ကအမျိုးသားတွေလောက်အချိန်မပေးနိုင်ကြတော့ခက်ခဲပါတယ
်။ဟာ畢竟是好像
women contribute much more when it comes to family. It is rare too for companies.
မိသားစုတွေမှာအမျိုးသမီးတွေရဲ့တာဝန်တွေကအများကြီးပိုများပါတယ်။ကုမ္ပဏီတွေမှာထိတ်တန်းဥဆောင်တဲ့ယာရုနေရာအတွက်အမျိုးသမီးတွေကိုခန့်တာသိရှားပါတယ်။ပုံမှန်အဖြစ်အမျိုးသမီးတွေဆိုရင်ဒုတိယတို့လက်ထောက်တို့လိုယာရုမျိုးကိုပဲပေးကြပါတယ်
။တရုတ်နိုင်ငံမှာအမျိုးသမီးတွေရဲ့ပင်စင်သက်က55နှစ်ဖြစ်ပါတယ်။အမျိုးသားတွေကအသက်60မှပင်စင်ယူနိုင်တာမို့အမျိုးသမီးတွေကအမျိုးသားတွေထက်5နှစ်ပိုဆောပါတယ်။အဓိကအကြောင်းကတော့အမျိုးသမီးတွေအနေနဲ့လူကြီးမိဘတွေမြေမြစ်တွေကိုပြုစုစောင့်ရှောက်နိုင်ဖို့ဖြစ်ပါတယ်။VOA ကမေးမြန်းတဲ့အမျိုးသမီးတော်တော်များများကလည်းနိုင်ငံရေးကိုစိတ်မဝင်စားကြဘူးလို့ဘေကျင်းကသတင်းတောက် William Aid ကပြောပါတယ
်။ Women seem
to be less interested in politics these days. Women are much more into it.
နိုင်ငံရေးကိုအမျိုးသမီးတွေစိတ်ဝင်စားမှုတိတ်ပြီးတော့မရှိကြပါဘူး။ကောင်းကင်ကြီးကိုထမ်းထားကြသူတွေထဲမှာအမျိုးသမီးတွေကတဝက်လောက်ပါတယ်လို့ဥက္ကဋ္ဌကြီးမော်ပြောခဲ့တဲ့1980ပြည့်နှစ်ပိုင်းတွေလောက်ကနေနှိုင်းယှဉ်ရင်ဒီခေတ်မှာအမျိုးသမီးတွေကနိုင်ငံရေးနဲ့တိတ်ပြီးတော့မပတ်သက်ကြပါဘူး
။ထိတ်တန်းယာတုနေရာရထားတဲ့အမျိုးသမီးတွေအများကြီးမရှိပေမဲ့အမျိုးသမီးတွေရဲ့အကျိုးစီးပွားအတွက်ဆောင်ရွက်မှုတွေရှိပါတယ်လို့တချို့ကတော့ပြောကြပါတယ်။ဒါပေမဲ့အမျိုးသမီးတွေနိုင်ငံရေးမှာစိတ်မဝင်စားရတာကနိုင်ငံရေးကသူတို့ကိုကိုးစားမပြုသလိုသူတို့ဘဝအတွက်အကျိုးရှိမယ်ဆိုတဲ့ကန့်လန့်မှုမျိုးလည်းမရှိဘူးလို့အမည်မဖော်လိုတဲ့ဘေကျင်းလက်မှတ်ဘော်ကအမျိုးသမီးတယောက်ကပြောပါတယ်ရှင်
။မဆူမြတ်မွန်ပြောပြခဲ့တာပါရှင်။ဒုတိယပိုင်းနိုင်ရီဝက်စာအစီအစဉ်မှာတော့အင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့ဤပညာအမျိုးသမီးခန္ဓာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ30ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေနှာစင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကဏ္ဍမှာတော့
အမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတယ်အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့
The International Visitor Leadership Program အစီအစဉ်နဲ့ American ပြည်ထောင်စုကိုခေတ္တရောက်နေတဲ့မအေးသီရီကျော်နဲ့တွေ့ဆုံမင်းမြန်ခန့်အဖြစ်နားဆင်ကြရမှာပါသိပ္ပံနဲ့ဤပညာခန္ဓာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရည်နေကြတဲ့မြန်မာပြည်အကြောင်းတွေကိုကိုညံဝင်းအောင်ကမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
တို့နာရှိမြခင်ဗျာ Oxford တက္ကသိုလ်ကဒေါန်ဆန်းစုကြည်ရဲ့ပုံသူပကြီကားကိုဖယ်ရှားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာမှာ Editor Richard Adams ရေးသားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်လူသားချင်းစာနာမှုအကြက်တဲကြုံနေရတဲ့ရိုဟင်ဂျာအရေးမှာဒေါန်ဆန်းစုကြည်ရဲ့ကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ဒေါန်ဆန်းစုကြည်တစ်ချိန်ကပညာသင်ကြားခဲ့မှုတဲ့ Oxford တက္ကသိုလ်ကသူမရဲ့ပုံသူပကြီကားကိုလူမြင်ကွင်းကနေဖယ်ရှားလိုက်ပြီးစတိုကန်ထဲမှာတင်ထားလိုက်ပါတယ်။ကျောင်းဝင်ဝမှာချိန်ထားတဲ့ဒေါ်စုရဲ့ပုံနူပကြီကားကိုဖြုတ်ချဖို့ Oxford တက္ကသိုလ် St. Hugh's College ရဲ့အုပ်ချုပ်ရေးအဖွဲ့ကကြာသာပတိနှစ်မှာဆုံးဖြတ်ခဲ့ကြောင်းတက္ကသိုလ်စာသင်နှစ်မစခင်ကျောင်းသားသစ်တွေရောက်မလာခင်မှာဖြုတ်ချခဲ့တာဖြစ်တယ်လို့ဆိုပါတယ်။2012ခုနှစ်တုန်းကဒေါ်စုပြည်ထောင်နိုင်ငံကိုရောက်ခဲ့စဉ် Oxford တက္ကသိုလ်ကသူမကိုဂုံတူးဆောင်ပါတကူပွဲချီးမြှင့်ခဲ့တယ်လို့သူရဲ့68နှစ်မြောက်မွေးနေ့ကိုပါကျင်းပပေးခဲ့ပါတယ်။ဒေါ်စုဟာ Oxford တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဒါသနိကဗေဒနဲ့စီးပွားရေးပညာတွေကို1964ကနေ69ထိသင်ယူခဲ့တာပါ။ပြီးခဲ့တဲ့လတွေအတွင်းမြန်မာအစိုးရတပ်ကလူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်တာလူမျိုးတုံးရှင်းလင်းရေးလှုပ်ခဲ့တာတွေအပေါ်ဒေါန်ဆန်းစုကြည်ကတိတိတသာခုခံကာကွယ်ခဲ့တာကြောင့်သူ့အပေါ်ဝေဖန်မှုတွေတိုးလာခဲ့တာပါ။St. Hugh's College ရဲ့ဒီလှုပ်ဆောင်ချက်ဟာတရေဘောကြောင့်နဲ့လှုပ်ရဖြစ်ပြီးဒေါ်ဆန်းစကြည်လူအခွင့်အရေးကိုလေးစားလိုက်နာအောင်ဒီထက်မကပြစ်တင်ဝေဖန်တင်ကြောင်းလန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ကပြောပါတယ်ဒေါ်ဆန်းစကြည်ရဲ့ပုံနူပကြီကားကိုတရုတ်ပကြီဆရာချန်ရင်နင်းကရေးဆွဲခဲ့တာဖြစ်ပြီးဒေါ်စုရဲ့ခင်မွန် Oxford တက္ကသိုလ်ပညာရှင်ဒေါက်တာ Michael Harris ကပိုင်ဆိုင်တာပါ1999မှာ Michael Harris ကွယ်လွန်ပြီးနောက်သူ့သေရန်းစာအတိုင်းSaint Hugh's College ကိုပေးအပ်ခဲ့ရတာကြောင့် Oxford တက္ကသိုလ်မြောက်ဖက် Saint Margaret လမ်းမပေါ်က Saint Hugh's College ဝင်ပေါက်နားမှာချိတ်ဆွဲထားတာဖြစ်ပါတယ်။အခုချိန်ထိတော့ဒေါန်ဆန်းစုကြည်ကိုပေးထားပြီးသားဂုံတူးဆောင်ပါရဂူဘွဲ့ကိုပြန်လည်ရုပ်သိမ်းဖို့အစီအစဉ်မရှိဘူးလို့ Oxford တက္ကသိုလ်ကပြောပါတယ်။ Oxford တက္ကသိုလ်ရဲ့ကျောင်းသူဟောင်းဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဟာဖိနှိပ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးမြန်မာနိုင်ငံဟာသူ့နိုင်ငံသားတွေရဲ့အသက်အိုးအိမ်ကိုတံပိုးထားတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကဘာကိုပြသနိုင်လိမ့်မယ်လို့ Oxford တက္ကသိုလ်အနေနဲ့မျှော်လင့်ကြောင်းပြောပါတယ်အပြည့်စုံကို theguardian.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ရဲ့အကောင့်နှုတ်တင်ပြချက်ဖြစ်ပါတယ်ရှင်အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင်း r e t rat ကကြွဲဆိုတော့ squat ဖုန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကြွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကြွက်ပုအနံ့ငါလို့ဆိုပါတယ်ကြွက်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အတိပဲကတော့ဘာရဲ့ညာရဲ့လို့အသေးချာမသိပဲနဲ့ အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီတော့နှစ်ပတ်သက်လို့ George ကပေးတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When her husband started getting back home late from work, Mary smelled a rat.
အသိစိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒိုင်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်ရခိုင်တိုင်းရင်းသူမအေးတီတီကျော်ဟာကြားမတန်းတူအခွင့်ရေးအမျိုးသမီးများအခွင့်ရေးကြားမရေးနဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်လေ့လာထားသူဖြစ်ပါတယ်။လက်ရှိမှာမြန်မာနိုင်ငံကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးအိုချာမှာအလုပ်လုပ်နေပြီးအမေရိကန်နိုင်ငံဂျာယေးဌာနရဲ့ IVLP The International Visitor Leadership Program အစီအစဉ်နဲ့အမေရိကန်ကိုရောက်နေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကြမ်းဖက်မှုအခြေအနေဘယ်လိုရှိသလဲ၊ဒါကိုပြပြအောင်ဘယ်လိုဆောင်ရွက်သင့်သလဲဆိုတာကိုမအေးတီတီကျော်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီတင်ပတ်ရဲ့အမျိုးသမီးများကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
ပထမဆုံးအနေနဲ့ကတော့အေသီရီကျော်ရဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင်ကျမတို့
နာမည်ကတော့အေသီရီကျော်ပါရှင်2010အလောက်မှာမဟီဒိုUniversity မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်။ပြီးလို့ရှိရင်အဲ့ဒီနောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် gender and women rights ကျမရေးရတဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအင်တွင်းအကြမ်းဖက်မှုအစရှိတဲ့သူတေသနာတွေကိုလေ့လာတဲ့ဒီသူတေသနာတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်။အခုထိလည်းဒီအင်တွင်းအကြမ်းဖက်မှုတွေအမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအစရှိတဲ့ခေါင်းပေါလေးတွေကိုအချိန်ရရင်ရသလောက်ရေးနေပါတယ်ရှင်။
ကျမတို့စိတ်ဝင်စားတာပေါ့နော်အမျိုးသမီးများပေါ်အကြံဖိတ်မှုပေါ့နော
်ဟုတ်ကဲ့ပါ
အဲ့ဒီမှာဆောစောကဣတိရီကျော်ပြောတယ်ကျုံဝင်ကျုံလိုဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါးရှိရင်ပြောပြပေးပါလား
မှတ်မှတ်ရရဆောင်းပါးကတော့ပထမဦးဆုံးအချင်းတယောက်တည်းဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်ဒီ Australia National University ရဲ့ academic website တခုမှာပေါ့နော်2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော် Democracy ရပြီးတဲ့အနောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြမ်းဖက်မှုကပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့များပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင်
ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကဆောစောပြောသလိုဒီမိုကရေစီအသွင်ကူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြမ်းဖက်မှုလေးတွေပြောပြပေးပါလားရှင်
ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတယ်မော်ဒန်မင်းသမီးလေးပေါ့နော်အေဂျင့်မြတ်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြတ်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင်ဆိုတော့အဲ့ဒါကပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်ဆိုမင်းအုပ်ဆိုကနေပြီးတော့သူ့ရဲ့ဒီဂျန်နယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုလူသိရှင်ကြားတက်လိုက်တဲ့တဲ့င်းရဲ့ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ရီးစားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တဲ့င်းအဲ့ဒီတဲ့င်းတွေကပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ဘာမှမဆိုလောက်ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုး ျိုးသမီးတွေကိုထိန်းချုပ်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟိုနောက်ပိုင်းမှာဘာလို့တွေတောင်ဖြစ်လာတယ်လဲဆိုလို့ရှိရင်ရည်စားနဲ့ပြက်ဖို့မစင်စားနဲ့နေတို့အသက်ခံချင်လာအဲအဲ့လိုမျိုးတွေတောင် Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုကြတဲ့အမျိုးသမီးတွေရဲ့ဘဝကိုဒီထိန်းချုပ်ခံနေရပြီပေါ့နော
်အဲ့ဒီတော့ ETR ရဲ့ခေါင်းစဉ်နိုင်ပေါ့နော်ဒ
ီ
မျိုးသမီးရပေါ့အကျံဖက်မှုအဆုံးတက်ရေးဆိုတဲ့ခါကျတော့ဒီလိုမျိုးအကျံဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်ကူပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့ကကြတော့အဆုံးသတ်ရအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
်အဆုံးသတ်ရအောင်လို့ကကြတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကအမျိုးသမီးရအပေါ်စံဖန်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြံဖတ်မှုခံလာရတယ်အကြံဖတ်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တစ်ခုခုလောက်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတာကိုသိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုသိလို့ရှိရင်ပေါ့နော်ထိုက်အလျောက်ကတော့နည်းနည်းလက်တွန့်မယ်ပေါ့နော်အခုကြတော့ဟိုတက်ချင်တယ်လို့တက်တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်ဒဏ်ကိုခံရမှာမဟုတ်ဘူးပတ်စံရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုသိပြီးတော့ဟိုလေးစားနေကြမလို့ဘူးဆိုတော့ရေဘူးရအတွေးလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန့်ဘူးတက်လည်းဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအဓိကကတော့ဒီဥပဒေရှိဖို့လိုတယ်
အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်တန်နဲ့ပြစ်ဒဏ်မရှိလို့အခုတော့ပေါ့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီဆော့ဆော့ကဧတီရီကျော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မာသူတို့တွေရဲ့တရားဥပဒေအရာအရေးယူမှုကဘယ်လိုများပေါ့လျှော့နေလို့ပါလဲရှင
်ပေါ့လျှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေဂျင့်မျက်မိုးရဲ့ case ဆိုလို့ရှိရင်ဖြစ်တာတစ်နှစ်နှစ်ကြာနေပြီအမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူးမိန်းကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုကသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူတက်ပါတယ်ဆိုပြီးသွားပြီးဝန်ခံထားတယ်အဲ့ဒါကိုတောင်သူကဆက်ဆက်ချင်းတုံးကတသက်တကျွန်းထောင်တန်းဆိုပြီးတတ်မှတ်လိုက်ပြီးတော့နောက်တစ်နှစ်လောက်ကြာတဲ့အခါမှာပေါ့နော်သူက10နှစ်လျှော့လိုက်တယ်ဆိုတော့သူ့ရဲ့ဟိုအခုလောလောဆယ်မှာဟိုဥမာဆိုလို့ရှိရင်တသက်တကျွန်းကြာတယ်ဆိုလို့ရှိရင်တော့နောက်တလားနှစ်လလောက်ကြာလို့ရှိရင်အဲ့ဒါကဟို10နှစ်လည်းဖြစ်စဉ်ဖြစ်သွားနိုင်တယ်နောက်ဆိုလို့ရှိရင်ကွင်းလုံးကျွတ်လွတ်ရင်တော့လွတ်သွားနိုင်တဲ့အခြေအနေလေးတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြည့်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလွန်တဲ့သူတွေကလည်းဟိုလှုပ်ချင်တာလှုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည်းဆက်ဆက်ချင်းမပြည့်တတ်များပေမဲ့နောက်ပိုင်းကျတော့လည်းလွတ်ရင်လွတ်သွားနိုင်တာပဲပတ်စံရှိလို့ရှိရင်လည်းဟိုထောင်ထဲမှာတော့သူတို့ရှိနေမယ်အပြင်မှာသွားတာလှုပ်ရှားလို့ရနေမယ်ဆိုတော့တရားဥပဒေကိုတိတ်ပြီးတော့တင်းကျပ်တယ်လို့သူတို့ကမထင်တော့ဘူးပေါ့နော
်အဲ့ဒီတော့တရားဥပဒေအရေးယူမှုမှာအားနည်းနေတယ်ဆိုတဲ့ခါကျတော့အဓိကကတော့အမျိုးသမီးတွေကိုယ်တိုင်ကပထမကတော့သူတို့ကာကွယ်နိုင်ဖို့ပဲပေါ့နော်ဒီလိုမျိုးအဖြစ်မရောက်အောင်လို့ဆိုတော့အထူးသဖြင့်အမျိုးသမီးရပေါ့အကြမ်းဖက်မှုအမျိုးသမီးအခွင့်အရေးအမျိုးသမီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လေလာပြုစုထားတဲ့လူတူအနေနဲ့ဆိုလို့ရှိရင်အမျိုးသမီးတွေဘလို့အကြံပေးကြမှာလဲရှင
်အခုအမျိုးသမီးလေးတွေရပါတော့အများသောအားဖြင့်ကညီမယဉ်ကျေးမှုထုံးစံရပါတော့အိမ်ထောင်ပြုတယ်ဆိုတာလေယောက်ျားကိုအားကိုးခြင်းလို့ဆိုတော့အဲ့ဒါကြီးကလေတကယ်ကိုအမြင့်တွယ်နေတယ်ဟိုကိုကိုကိုအားကိုးခြင်းစိတ်မရှိဘူးငငယ်ကလေးကလည်းတိတ်ကျင့်ပေးခံခဲ့ရတာကအမျိုးသမီးဆိုလို့ရှိရင်ဘလောက်ပဲပညာတတ်တတ်တစ်ချိန်ကြလို့ရှိရင်ယောက်ျားယူမယ်အဲ့ယောက်ျားရဲ့ဟိုလှုပ်ရှားကိုထိုင်စားမယ်ပေါ့နော်ဆိုတော့အဲ့ယောက်ျားကကောင်းတယ်ဆိုလို့ရှိရင်သူတို့ဘဝအေဂျင့်မဲ့အဲ့ယောက်ျားမကောင်းဘူးဆိုလို့ရှိရင်လည်းကောင်းကောင်းမကောင်းကောင်းဟိုဆက်ပြီးတော့ပေါင်းသိမ်းရမယ်ဆိုတော့ဒီဖီအားလေးတွေလည်းရှိနေတယ်ပေါ့နော်အဲ့မှာဘာတွေ့ရတယ်လဲဆိုတော့အမျိုးသမီးတွေကကိုယ့်ဘာကိုယ်ရက်တီရမယ်ကိုယ့်ကိုယ်ကိုအားကိုးသင့်တယ်ဆိုတော့ဟာကဟိုပျောက်ဆုံးနေတယ်တော်တော်များများမှာဆိုတော့မျိုးသမီးလေးတွေကိုအိမ်ထောင်ပြုတ်ပြီးတော့တကယ်လို့အကြမ်းဖက်မှုတွေကြုံလာတယ်ဆိုလို့ရှိရင်တော့လကောင်းအကြမ်းဖက်မှုမကြုံရရင်လည်းပျော်ရွှင်စရာကောင်းတဲ့အိမ်ထောင်ရေးမှာဆိုရင်လို့ရှိရင်တော့လကောင်းပေါ့နော်မိမိကိုယ်ကိုမိမိရက်တည်နိုင်ဖို့အတွက်အကျိုးစားရမယ်တကယ်လို့အကြမ်းဖက်မှုတွေကြုံခဲ့တယ်ဆိုလို့ရှိရင်ကိုယ့်ဘဝကိုကိုယ်ကြောင်းနိုင်တဲ့အခြေအနေတရက်ဖြစ်နေတယ်ဆိုလို့ရှိရင်အခက်အခဲဆုံးအချိန်တွေကိုကြုံရလို့ရှိရင်တော့ပေါ့နော်ဟိုဘဝမှာတယောက်တည်းရက်တည်နိုင်တယ်အကြမ်းဖက်မှုခံခဲ့ရတယ်ဆိုလို့ရှိရင်ပြတ်သားရတဲ့စိတ်ရှိရမယ်မိလို့ရှိရင်မိမိကိုယ်ကိုမိမိလေးစားရမယ်မိမိကိုယ်ကိုလေးစားမှုရှိတယ်ဆိုတာကိုတခါတလေကြတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ရေးကိုဆက်ပြီးသီးမခံသင့်တော့ဘူးဆိုတော့ကိုယ့်ကိုယ်ကိုထားရှိသင့်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင
့်အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေဆော့ဆော့ထောက်ပြတယ်ပေါ့နော်လူသတ်မှုကျူးလွန်တာမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့
ပြောဥပဒေစိုးမိုးရေးရရောဘယ်လိုတရားဥပဒေစိုးမိုးရေးရတော့အရန်ကိုအရေးကြီးပါတယ်ဟိုဒီအမျိုးသမီးတွေကိုအကြမ်းဖက်တာကပေါ့နော်သူစရိုက်တစ်ခုအနေနဲ့ပေါ့နော်မှတ်ယူပြီးတော့ဒါမျိုးကိုမလုပ်သင့်ဘူးဆိုတဲ့ဥစ္စာကိုအစိုးရဘက်ကလည်းကြက်ကြံပြက်ပြက်နဲ့အတိပေးနိုင်ရမယ်ပြီးလို့ရှိရင်တကယ်ကိုထိရောက်ပြတ်သားတဲ့ညီမျှမှုရှိတဲ့အပြစ်ဒဏ်ကိုတည်တည်ချာချာချပေးနိုင်ရမယ်ခု င်းခံတာမျိုးတွေမလုပ်တာတွေရှိတယ်။အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရာဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲ။ကျူးလွန်တဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ပြစ်ဒဏ်ကိုပေးမလဲ။တစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တော့ပြတ်မှုမဖြစ်ရအောင်ပေါ့နော်။ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့။ဟိုနိုင်ငံရဲ့ခြားတွေမှာဆိုလို့ရှိရင်ကြားဘူးတာကတော့ကြံဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှကိုက်အကွာလောက်ကိုတောင်လာလို့မရဘူး။အဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးတယ်ပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဟိုတလောတုံးကတော့အမှုတစ်ခုဖြစ်တယ်ကြားတယ်။အဲ့အမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတုန်းမအမျိုးသားအမျိုးသမီးကိုထိုးတက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကလည်းကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်ထန်နဲ့ဆက်လုပ်ရမယ့်အခြေအနေလေးတွေမှာရှိပါတယ်ရှင် You can bend but
never break me cause it only serves to make meတလလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်။
လာမယ့်အနှစ်20အတွင်းအင်္ဂါဂျူကိုသွားဖို့ကြိုးစားနေတဲ့အမေရိကန်အာကာသစူးစမ်းလှေ့လာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယာဉ်မှုတွေအာကာသလွန်ပြန်ယာဉ်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယာဉ်မှုတွေအင်္ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက်လေယာဉ်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သုတေသနလုပ်နေတာဖြစ်ပါတယ်ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒီယာဉ်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glenn သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်အာကာသယာဉ်မှုတွေပေါ့နော်ဒီကနေအင်္ဂါဂျူသွားတယ်ဆိုလို့ဆိုရင်6လလောက်သွားရမယ်ဒါမှမဟုတ်လို့ရှိရင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ဆိုရင်လေမြန်မောင်းတဲ့ pilot တွေလေယာဉ်မှုတွေဟိုဒုလေယာဉ်မှုတွေသူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုင်ဆိုင်လေမြန်မောင်းနေတာလားမဟုတ်လို့ရှိလို့ရှိရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်
2015 March လတုန်းက German Wing လေကြောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေယာဉ်မှုရဲ့စိတ်မူမမှန်နဲ့လောက်ရကြောင်းလေယာဉ်ဟာပြင်းထန်နိုင်ငံက Alps တောင်တန်းမှာထိုးကျခဲ့ပြီးခီးတဲ့144ယောက်နဲ့လေယာဉ်အမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လေယာဉ်မှုတွေမောင်းနေစဉ်မှာလေယာဉ်ကိုပဲအာရုံစူးစိုက်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRIRS လို့ခေါ်တဲ့စက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာကိုတွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီတဆိုင်မောင်းနေတာလားတရားဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေဆာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးရှိအဲ့ဒါကို FNRIRS ဆိုခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို brain ရဲ့ cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ line လေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေးမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုကျွန်တော်ဒီဇိုင်းလုပ်ယူပေးနေလေးမြန်မောင်းတိုင်းလေမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေမြန်ကိုလိုတဲ့ခရုရအောင်တွားနေတာလား
တိုင်း
လို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးစက်ကရီယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့ဆန်းသက်ဖို့အတွက်လူစစ်ကိုသုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါ
အုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲကိုဝင်သွားတဲ့အလင်းရောင်ဖြားထွက်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်တလားမလှုပ်တာလဲဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရသူကပါလဲဆိုရဘာတစ်မျိုးလေ
ဒါပေမ
ဲ့အုံနောက်တဲကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရဘာကိုလှုပ်ထားတယ်ထဲတဲကိုအရေးတစ်မျိုးထည့်ပေးလိုက်တာ
ဟုတ်ကဲ့န
ော်အဲ့ဒီအယူကအထဲဝင်သွားလို့ရှိရင်အရင်ထဲမှာအမှုန်လေးတွေပါတဲ့အတွက်တွေးကြောလေးတွေလိုဖြစ်လာပြီဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှိရင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်ယူ
အုံနောက်ထဲမှာလှုပ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိမ့်ချုပ်ထားတာပါစဉ်းစားတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်းတာရတာဖြစ်ပါတယ်
။ဘုံနောက်တစ်ခုထဲမှာဘုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လက်လှုပ်ရှားတာပေါ့နော်။ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့ဒါသူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့။ဘုံနောက်အစိတ်အပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်။အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်။ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်။တိုင်တဲ့အခါကျလို့ရှိလို့ရှိရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့သွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိကျင်တဲ့အတွက်ခုနလေဆာရောင်ခြည်လေးထည့်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေအ
ဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ်
လေမြန်မောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောက်ကုန်ဖြစ်အောင်မောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေတဲ့ကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေအဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီစက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုပ်နေတဲ့အလုပ်ကနေပြီးတော့လွဲပြီးလုပ်ပြီဆိုတာသိပြီဆိုလို့ရှိရင်ချက်ချင်းသူ့ပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကို auto pilot နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်။အဲ့ဒါအတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်။အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအတင်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
ခေတ်ကျွံပြူမှုလို့သတ်မှတ်ခံရတဲ့လူကုန်ကူးမှုဟာအလွန်ဆက်ဆုပ်ဖွယ်ကောင်းတဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးကမ္ဘာနိုင်ငံအလုံးနီးပါးကိုထိခိုက်နေတာပါဒီကနေ့ကမ္ဘာမှာလူကုန်ကူးခံရသူပေါင်းတန်း20ကျော်မကရှိနေပြီလို့ခန့်မှန်းထားပါတယ်ဒါပေမဲ့လို့အစိုးရတွေရဲ့တရားဝင်အတည်ပြုအစီရင်ခံမှုအရဆိုရင်လူကုန်ကူးခံရသူပေါင်းဟာ68,000အောက်မှာပဲရှိနေတာပါတရားစွဲဆိုထားတဲ့လူကုန်ကူးသူတွေလို့တန်တရားရှိသူပေါင်းဟာလည်း15,000အောက်မှာပဲရှိနေပြီးစီရင်ချက်ချအပြစ်ပေးခံရတဲ့လူကုန်ကူးမှုကျူးလွန်သူပေါင်းဟာ10,000အောက်မှာပဲရှိပါတယ်ဒါကြောင့်ဒီကိန်းကနန်းတွေတိုးတက်လာဖို့ဂျိုးပန့်ချက်အဖြစ်ခေတ်သစ်ကျွံပြူးမှုအဆုံးသက်ရေးကမ္ဘာရန်ပုံငွေအတွက်အမေရိကန်နိုင်ငံသားဌာနကနေအမေရိကန်ဒေါ်လာ25သန်းကမကထပြုပြီးမတည်ခဲ့ပါတယ်ဒီနှစ်အစောပိုင်းမှာစတင်မိတ်ဆက်ခဲ့တဲ့ခေတ်သစ်ဂျေးကျွံပြူးမှုအဆုံးသက်ရေးအစီအစဉ်အောက်မှာဒီရန်ပုံငွေကိုအမေရိကန်နိုင်ငံသားဌာနရဲ့လူကုန်ကူးမှုစောင့်ကြည့်ရေးနဲ့တိုက်ဖြတ်ရေးဆိုင်ရာယုံကနေထောက်ပံ့ခဲ့တာဖြစ်တယ်လို့ပွင့်လင်းပြီးထင်သာမြင်သာရှိတဲ့ရွေးချယ်မှုအစီအစဉ်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ် တက်မှတ်ထားတဲ့နိုင်ငံတွေနဲ့ဒေသတွေမှာခက်သည့်ကြုံပြမှုပြန့်နှံ့နေတာကိုရှော့ချရေးအမေရိကန်နဲ့နိုင်ငံတကာရန်ပုံငွေတိုးမြှင့်ဖို့အတွက်အမေရိကန်ရဲ့တန်တိတ်တန်ခိုင်မာမှုကိုအခုလိုဥဆောင်ဥရွယ်ပြုမှုကထင်ဟပ်စေပါတယ်။ဒါအပြင်အမေရိကန်ဥဆောင်တဲ့ရန်ပုံငွေဩစာတက်ရောက်မှုဟာအခြားအစိုးရတွေနဲ့တသီးပုဂ္ဂလအလှရှင်တွေပါဝင်လာစေဖို့အထောက်အကူပြုပါတယ်။အလားတူကိန်းဂဏန်းတွေလေလာသုံးသပ်ချက်တွေနဲ့ပတ်သက်လို့နိုင်ငံအလုံးပါဝင်တဲ့မူပေါင်းအဖြစ်ဖွံ့ဖြိုးလာဖို့လည်းပံ့ပိုးပေးပါရစေ။နောက်ပြီးအနာဂတ်သင်ခန်းစာယူဖို့အတွက်တစ်ကမ္ဘာလုံးမှာခက်သည့်ကြုံပြုမှုကိုတိုက်ဖြတ်ရေးကြိုးပမ်းချက်တွေအများသိစေဖို့နဲ့အောင်မြင်စေဖို့လည်းဒီရန်ပုံငွေဟာအထောက်ပံ့ပေးမှာဖြစ်ပါရစေ။လူကုန်ကူးမှုရှော့ချရေးကြိုးပမ်းအားထုတ်မှုမှာတစ်ကမ္ဘာလုံးမျှဝေပါဝင်သင့်ပါရစေ။ဒါကြောင့်လည်းကတိပြုထားတဲ့အတိုင်းရန်ပုံငွေဒေါ်လာ 1.5 ဘီလီယံအထိရောက်ဖို့အခြားလူရှင်တွေရဲ့အကူအညီတွေနဲ့ဒီအစီအစဉ်ကနေကြိုးပမ်းအားထုတ်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကခက်သည့်ကြုံပြုမှုအဆုံးသတ်ရေးကမ္ဘာရန်ပုံငွေအတွက်ကမ္ဘာကထပြုထားတဲ့ဒေါ်လာ25သန်းဟာ 3B လို့အမည်ပေးထားတဲ့တရားစွဲဖို့အကာအကွယ်ပေးဖို့နဲ့ကြိုတင်တားမြစ်ဖို့ဆိုတဲ့ကမ္ဘာလုံးဆိုင်ရာလူကုန်ကူးမှုတိုက်ဖျက်ရေးမူပေါင်း3ချက်နဲ့အညီခက်သည့်ကြုံပြုမှုပုံစံအားလုံးကိုတိုက်ဖျက်မဲ့အစီအစဉ်တွေမှာ3နှစ်ကြာကြာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကပြက်ကွက်မှုရဲ့အကျိုးဆက်တွေအဖြစ်တစ်ကမ္ဘာလုံးမှာအခြားဆိုးကျိုးတက်ရောက်မှုအများအပြားရှိနေကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကဇွန်လ28ရက်နေ့ကပြုလုပ်တဲ့2019ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမိတ်ဆက်ပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဆိုးကျိုးဆိုတဲ့နေရာမှာအာဂရီလိုက်စားမှုကိုဖြစ်ပေါ်စေတာ၊တရားဥပဒေစိုးမိုးရေးကိုရော့ကျစေတာ၊လူမှုအတိုင်းပိုင်းကိုကြောထောက်နှောက်ခံပြုရမှာအဓိကအချက်အခြာကြတဲ့စံတန်ဘိုးတွေကိုစုပ်ယုပ်စေတာစတာတွေဖြစ်တယ်လို့ဝန်ကြီးကတဆက်တည်းပြောသွားပါတယ်။နိုင်ငံတကာနယ်နိမိတ်တွေကိုကြော်ဖြတ်တဲ့ရာဇဝတ်မှုဆိုင်ရာကွန်ရက်တွေအဲ့ဒီထဲမှာမူရစ်စေဝါရောင်းဝယ်သူတွေငွေဖြူငွေမဲခွာချသူတွေဒါမှမဟုတ်အထောက်ထားနဲ့မှတ်တမ်းအတုလုပ်သူတွေစသဖြင့်ဓာရီအလုံးဟာလူကုန်ကူးမှုလုပ်ငန်းတွေမှာတစိ့တစ်ပိုင်းကနေပါဝင်ပတ်သက်နေပါတယ်။ဒါကြောင့်လူကုန်ကူးမှုကိုစန့်ကျင်တိုက်ဖျက်ရမှာဥဆောင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိတ်ထန်အခိုင်အမာချထားပါတယ်။လူကုန်ကူးခံရသူတွေအတွက်တရားမျှတမှုရှိဖို့ပြစ်မှုကျူးလွန်သူတွေဘက်ကကိုယ်တော်ဝင်ကိုယူဖို့အမေရိကန်ကကြိုးပမ်းအားထုတ်မှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးတီလာဆန်ကပြောကြားခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။စနေနေ့ညပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းရှိတာမို့လို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးဖို့လည်းဆွေးနွေးနိုင်ကြပါတယ်ရှင်။အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။အမေရိကန်မိနေလူညုံရေးဌာနယာယီဝန်ကြီးအဲလင်တူခာအမေရိကန်ပိုင်းမုန်တိုင်းတန်တဲ့ပေါ်တူရီကိုကျွန်းကိုဂျာတာပရီနေကသွားပြီးအဲဒီမှာကြောက်ရွံ့နေတဲ့လူသားဘေးဒုက္ခအခြေတည်းရဲ့အတိတ်နဲ့ကိုဖက်ဒရယ်ဆွေရကကောင်းကောင်းနားလည်တဲ့အကြောင်းဒေတာကန်တွေကိုအာမခံပြောဆိုပါရယ်။ပေါ်တူရီကိုနဲ့ Virgin Islands လူတို့ဘေးဒုက္ခသင့်နေတယ်ဆိုတာကိုသိရှိပါကြောင်းစံဝမ်းမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဒူကပြောသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလထဲမှာအာရှ၅နိုင်ငံကိုခရီးထွက်မှာဖြစ်ပါတယ်။ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတွေပြင်ဟာဝိုင်ကျွန်းကိုနိုဝင်ဘာလ3ရက်ကနေ14ရက်နေ့တွင်ခရီးသွားမယ်လို့သမ္မတအင်ပီရိုကအထောက်ကြားနေမှာထုတ်ပြန်ပါတယ်။အာရှဒေသနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုလေးထားတယ်ဆိုတဲ့တန်တိတံကိုပြသတဲ့အနေနဲ့အခုလိုအာရှနိုင်ငံတွေစီသမ္မတထရမ့်ခီးသွားရောက်မှာဖြစ်တဲ့အကြောင်းအင်ဖြူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတူဟာဈေးသက်သာတဲ့ရိုးရိုးခီးသည်တင်လေယာဉ်တွေနဲ့ခီးမသွားပဲအစိုးရစီတုံးပြီးဈေးကြီးတဲ့လေယာဉ်တွေနဲ့ခီးသွားခဲ့တဲ့ကိစ္စပေါ်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားပါပြီ။ကျန်းမာရေးနဲ့လူထုဝန်ဆောင်မှုဌာနဝန်ကြီး Thomas Price ဟာတောက်ကြနေအစောပိုင်းကသူ့ရဲ့နှုတ်ထွက်လာကိုသမ္မတထံတင်သွင်းခဲ့ပြီးတဲ့နောက်သမ္မတကလက်ခံခဲ့တယ်လို့တောက်ကြနေလည်းပိုင်းသမ္မတအင်ဖြူရထုတ်ပြန်ချက်တခုမှာဖော်ပြထားပါဗျ။ကုလသမဂ္ဂဒွေမှုကျိုးနဲ့လက်ထောက်ဒွေမှုကျိုးတို့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ကြည့်ရှုဖို့ဂျာတာပရီနေကလုပ်တဲ့မြန်မာအရေးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးအတွင်းမှာမြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကဖိတ်ကြားခဲ့တဲ့ကိစ္စစဉ်းစားသုံးသပ်နေတယ်လို့တောက်ကြနေတင်းစားရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေမှုကျိုးရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြံပေးဖွဲ့ရဲ့စတင်တိုက်ခိုက်မှုကြောင့်လူမျိုးရေးတပ်ဖွဲ့ဝင်တွေနေနေရှင်းလင်းဆောင်ရွက်ခဲ့တာတလကျော်ကြာလေချိန်ထောက်ပံ့ကူညီမှုပေးတဲ့အဖွဲ့တွေကိုပြန်တောင်းခွင့်ပြုဖို့တောင်းဆိုတာတွေပို့ပြီးတော့ထွက်ပေါ်လာနေပါတယ်ခင်ဗျာ။
စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါခုမနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်ညနေဘက်6နာရီကနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစည်းအဝေးတွေကတော့လှိုင်းဒိုမီတာ16 19 41တို့ကနေတန်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.